COVID-19 ကရောဂါရိုက်ခတ်မှုတန်ခံနေရတဲ့မြန်မာအထည်ချုပ်စက်ရုံအလုပ်သမားတွေအတွက်ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်ရန်ပုံငွေအစီအစဉ်ကနေမြန်မာကျပ်ငွေ 5.4 ဘီလီယံယူရိုငွေ 3.5 သန်းကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ယူရို 5 သန်းထောက်ပံ့ကူညီမဲ့ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်ငွေသားရန်ပုံငွေအစီအစဉ်ကိုဒီနှစ်ဧပြီလကစတင်ခဲ့တာပါ။COVID-19 ကပ်ရောဂါပေးကြောင်းအလုတ်ကိုင်ဆုံးရှုံးခဲ့ကြရတဲ့မြန်မာနိုင်ငံတဝန်းအထည်ချုပ်စက်ရုံအမျိုးသမီးအလုတ်သမားတို့အများစုကိုထောက်ပံ့ဖို့အတွက်ရည်ရွယ်ခဲ့ပါတယ်။မေလ10ရက်နေ့ကနေအောက်တိုဘာလအစပိုင်းအထိညံကူအစီအစဉ်ကနေအရေးအတွက်တိုးလာနေတဲ့အထည်ချုပ်ဖနက်နဲ့အိတ်စက်ရုံကအလုတ်သမားအရေးအတွက်ပေါင်း9000ကျော်ကိုငွေသားလွှဲပြောင်းထောက်ပံ့ပေးခဲ့ပါတယ်။စက်ရုံပေါင်း340ကအလုပ်သမားတွေအတွက်ဒီအစီအစဉ်ကနေထောက်ပံ့ပေးခဲ့တာပါ။ဒါအပြင်တိုင်းနယ်ပြည်နယ်အနှံ့အပြားမှာရှိတဲ့စက်ရုံအလုပ်သမားတွေလည်းထောက်ပံ့မှုတချို့ပေးနိုင်ခဲ့ပါတယ်။မြန်ကူရေးပေါ်အစီအစဉ်ကနေထောက်ပံ့တဲ့ငွေသား100ရာခိုင်နှုန်းကို Wave Money Mobile ကတဆင့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂကနေကိုဗစ်ကြောင့်အလုပ်ထိခိုက်ခဲ့တဲ့မြန်မာအထည်ချုပ်အလုပ်သမားတွေကိုကူညီထောက်ပံ့တဲ့ပြည်မြငွေသားပမာဏဟာ9,800ကျပ်ဖြစ်ပါတယ်။ဒါပေမဲ့အချိန်ပိုင်းအလုတ်ဆက်ပြီးလုပ်နေသူတွေအတွက်ထောက်ပံ့ခြင်းနဲ့ပြီးအလုတ်လက်မဲ့ကိုဝင်ဆောင်အမျိုးသမီးအလုတ်သမားတွေကိုတော့ထောက်ပံ့မှုအများဆုံးပေးထားပါတယ်။ဥရောပသမဂ္ဂရဲ့မြန်ကူရန်ပုံငွေအစီအစဉ်ကို2020ခုနှစ်နိုဝင်ဘာလ30ရက်နေ့အထိငွေကြေးထောက်ပံ့မှုကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။